ဟုတ်ကဲ့ဒေါက်တာမင်းဦးခင်ဗျာကျွန်တော်တို့ခုမြန်မာနိုင်ငံမှာဒီဆန္ဒပြပွဲတွေကနိုင်ငံနဲ့အပွမ်းပေါ့နော်တော်တော်နေရာများများမှာဒီလူတွေကတန်းနဲ့ချီပြီးတော့ကိုပါဝင်နေကြတာကိုတွေ့ရပါတယ်အဲ့ဒီခါကျတော့အခုလိုဒီကိုဗစ်ကာလမှာကျန်းမာရေးဘက်ကလည်းစိုးရိမ်ရတဲ့အနေအထားရှိတာပေါ့နော်အဲ့တော့ပထမဦးဆုံးအနေနဲ့ဆန္ဒပြပွဲမှာပါဝင်နေတဲ့သူတွေအတွက်ပေါ့နော်ကိုဗစ်ကာကွယ်ရေးအတွက်ရှိအောင်ဘယ်လိုမျိုးဆရာလက်တွေ့အတွက်အကြံပေးချင်လဲဆရာ
ကိုဗစ်ကအဓိကကူးစက်တာကကျွန်တော်လူလူရင်းပုတ်ကတ်နေတာကြီးနောက်ခါကျအသက်ရှူလမ်းကြောင်းပါဆိုတော့နော်လူတွေကအော်တယ်ဟစ်တယ်ပေါ့နော်အဲ့တော့ဒီမှာအမှုံမွားတွေကတော့ထွက်မှာပဲအဲ့ဒါပေမဲ့ကျွန်တော်တို့ဗမာနိုင်ငံရဲ့ယနေ့ကိုဗစ်အခြေအနေကိုပြန်လည်သုံးသပ်ကြည့်တဲ့အခါကျတော့တခြားနိုင်ငံတွေမှာဒီတတိယလိုင်းတွေဖြစ်နေချိန်မှာကျွန်တော်တို့တဖြည်းဖြည်းချင်းချင်းနဲ့ကိုဗစ်ကူးစက်မှုနှုန်းတွေကကျော့ကျလာတာပေါ့နော်ဒါဘာကြောင့်လဲဆိုအရင်တော့အင်မတန်ကျွန်တော်တို့လူလူချစ်ခင်တဲ့ခေါင်းဆောင်ကြောင့်တော့မို့ရှင်လို့အစိုးရရဲ့စီမံခန့်ခွဲမှုကောင်းတယ်လို့သုံးသပ်တာတွေလည်းရှိတယ်ကျွန်တော်တို့နိုင်ငံရဲ့ COVID Performance Index လို့ခေါ်တယ်။နောက်ကြ Louis Institute ကထုတ်ထားတာပေါ့နော်။အဲ့ဒီ COVID Performance Index ကကျွန်တော်တို့နိုင်ငံကဘာပေါ်မှာနိုင်ငံပေါင်း100မှာကျွန်တော်24ချိတ်ထားတယ်။ကျွန်တော်တို့ဖြစ်ပွားမှုအများဆုံးဖြစ်တဲ့နိုင်ငံတွေတန်းစီလိုက်တယ်။နောက်ခါကျကျွန်တော်တို့သေတဲ့နှုန်းတွေနောက်ခါကာကွယ်နိုင်တဲ့နှုန်းတွေပေါ့နော်။အဲ့ဒါတန်းစီရခါကျတော့ပထမရတာကတော့ New Zealand ဖြစ်ပြီးတော့ကျွန်တော်တို့အထက်မှာတော့ Thai တို့ Singapore တို့ကကျွန်တော်တို့ကပို့ပြီးတော့မြင့်တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်ကအိန္ဒိယတို့ဘာတို့က80ကျော်တို့နော်။အမေရိကန်ဆို94ချိတ်ထားတဲ့အချိန်မှာကျွန်တော်တို့နိုင်ငံက24ချိတ်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီ COVID ဆွမ်းဆောင်ရည်ကောင်းလာတာကဘယ်အချက်တွေပေါ်မှာအဓိကအခြေခံပြီးတော့ပြောရလဲဆရာ
။ကျန်းမာရေးရဲ့ဟိုအဆင့်အတန်းတွေရောက်လာအဲ့လိုလည်းမတွေ့ရဘူးအဲ့လိုလည်းမဟုတ်ဘူးလူဦးရေများလို့လားအဲ့လိုလည်းမဟုတ်ပြန်ဘူးအဲ့ဒါကိုကျွန်တော်တို့ Francis Fukuyama ဆိုတာကကျွန်တော်တို့အမေရိကန်နိုင်ငံရဲ့ Social Scientist ပေါ့နော်ကျွန်တော်တို့လူမှုရေးသိပ္ပံပညာရှင်သူရဲ့သုံးသပ်ချက်အရာတော့အထိတ်ဆုံးရောက်တဲ့နိုင်ငံတွေကိုသူကြည့်လိုက်တဲ့အခါကျတော့လူထုရဲ့ခေါင်းဆောင်ပေါ်မှာတိုင်းပြည်ရဲ့ခေါင်းဆောင်ပေါ်မှာလူတွေကယုံကြည်ကြတယ်ဒါနံပါတ်1ချက်အဲ့ဒီခေါင်းဆောင်ဒီစီမံခန့်ခွဲမှုအရင်ကောင်းတယ်ပေါ့အဲ့ဒါကြောင့်ကျွန်တော်နယူးဇီလန်ကပထမရတယ်နောက်ကတခြားနိုင်ငံတွေအဲ့ဒီလိုမျိုးသုံးသက်လာတယ်ဥပမာနိုင်ငံနဲ့သုံးသက်မယ်ဆိုအဲ့ဒီတိုင်းအမှန်ကန်တယ်လို့ကျွန်တော်ယူဆနိုင်တယ်ပေါ့နော်အဲ့တော့ဆိုတာအဲ့ဒီချိန်မှာကျွန်တော်စီမံခန့်ခွဲလာတဲ့ခေါင်းဆောင်ကိုလူထုကအသိမှတ်ပြုတယ်လေးစားတယ်တော့ယုံကြည်တယ်နောက်ကဒီခေါင်းဆောင်ရဲ့စီမံခန့်ခွဲမှုတွေဟာထိရောက်တယ်ပေါ့နော်အဲ့ဒီခေါင်းဆောင်ကိုအခုပန်းခံထားရပြီပေါ့နော်ကျွန်တော်ကျမကြီးဝန်ကြီးပေါ့နော်သူလက်စီမံခန့်ခွဲတွေအရင်ကောင်းတဲ့ခေါင်းဆောင်ဆိုတဲ့အထဲမှာသူ့ကိုလည်းချုပ်ပလိုက်ပြီပေါ့နော
်ဟုတ်ကဲ့အဲ့ဒီတော့အခုလိုနေထားမှာဒီဆေးရုပ်ချုပ်ရေးကာလအတွင်းမှာပေါ့နော်ဒီကိုဗစ်အလားလာနေထားတဲ့ဒီဆေးရုပ်မှုနေထားကိုရောဆရာဘယ်လိုသုံးသပ်မိလဲ
ဆိုရင်ပူပန်စရာတွေဖြစ်လာတယ်ဒါစစ်တပ်မှာဒီလောက်ထိကျွန်တော်တို့ဒီစီမံခန့်ခွဲမှုတွေလူလူချစ်တာတွေမရှိခဲ့ဘူးပေါ့အဲ့တော့ကျွန်တော်တို့ကအခုလူလူတွေကဒီမှာထွက်နေကြပြီကျွန်တော်တို့ကစစ်အာဏာရှင်ပြုတ်ကျရေးအော်နေရတဲ့အချိန်မှာကိုဗစ်အန်တီရပိုပြီးတော့ကူးစက်လာဖို့အလားအလာများလာတယ်ကျွန်တော်တို့အဲ့ဒီအတွက်ကြောင့်ခုနကိုဗစ်ပေါ်ဖော်မန့်စ်အင်ဒက်စ်ကြီးလည်းကျသွားနိုင်တယ်ဒီအချိန်မှာမကြာခဏသူများနိုင်ငံမှာပြောနေတဲ့ third wave ကထက်လာနိုင်တယ်ဆိုတော့ကျွန်တော်တို့လူတွေအားလုံးကစီကံတကြနေပေါ့နော်အနည်းဆုံးတော့ mask လေးတက်ပြီးတော့အခုတော်တော်များများလေးတက်တာတော့တွေ့ပါတယ်ဒါပေမဲ့တက်ပြီးတော့လူချင်းပုတ်ကတ်တာတွေအရင်အော်တဲ့အချိန်မှာထားနေပဲဒါမျိုးတွေလုပ်ဖို့တော့လိုပါသေးတယ်ဒါမှမဟုတ်ယနေ့အစ်စ်အာနာရှင်သိမ့်ပြီးတဲ့နောက်ပြန်တက်လာဖို့လာလာရှိတယ်ဒီကောင်းဆောင်ကိုလည်းလူလူကမယုံကြည်ဘူးဆိုတော့ကျွန်တော်တို့လူလူတွေတော့သတိထားရမယ်ဒါကနောက်နောက်ကိုဗစ်တွေပြန်တက်လာဖို့လာလာကျွန်တော်တို့စိတ်ပူစရာရှိတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုချိန်မှာဒီကူးစက်မှုကိုတစ်ဖက်ကစိုးရိမ်နေရချိန်မှာပေါ့နော်နောက်တစ်ဖက်ကလည်းဒီဆရာဝန်တွေဥဆောင်တဲ့ဒီဆေးရနာသိမှုကိုဆန့်ကျင်တဲ့ဒီအစိုးရနဲ့မဖူးဖောက်မဆောင်ရွက်ရေးလှုပ်ရှားမှုကအရှင်ရလာပြီးတော့ဒီတစ်ခုကလည်းထောက်ခံလာတဲ့အနေအထားမှာတစ်ဖက်ကလည်းဆရာတို့ရဲ့လှုပ်ရှားမှုတွေအောင်မြင်လာတယ်ဒါပေမဲ့နောက်တစ်ဖက်မှာလည်းအခုလိုကူးစက်မှုတွေများလာမယ့်အပေါ်မှာဒီလူနာတွေအတွက်ပေါ့နော်ကုသပေးနိုင်မဲ့သူတွေမလုံမလောက်ဖြစ်မှာနေရာတွေမရှိမှာစိုးရိမ်နေရတဲ့အနေအထားအတွက်ကိုဆရာကြီးအဓိကဘာပြောချင်လဲ
ကျွန်တော်တို့ကကိုဗစ်ကိုအန်တုခဲ့ပါတယ်ပြီးတော့ကျွန်တော်တို့ကျင့်ဝတ်အရာကိုမတရားတဲ့အမိန့်တွေကိုကျွန်တော်တို့ဖီဆန်ပြီးတော့အန်တုပါမယ်ဒါပေမဲ့တစ်ချိန်တည်းမှာဆီအောင်တဲ့ကျင့်ဝတ်အရာလူနာများဖြစ်လာခဲ့သည့်ရှိသောတိုင်းပြည်ဥမကျမ်းမာဥဖြစ်နေတဲ့ကျွန်တော်စောင့်ရှောက်ဖို့ကျွန်တော်တို့ကျင့်ဝတ်အရာကျွန်တော်တို့စောင့်ရှောက်နေပါတယ်ကိုဗစ်အန်တရရှိသလိုလူထုရဲ့လုံခြုံရေးအန်တရရှိလာပါတယ်နော်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ဆန္ဒပြမယ်ပုံကိုများသည့်အောင်းမြင့်အောင်ကျွန်တော် civil disobedience movement တကယ်လုပ်မယ်ဆိုပြီးတော့ဝန်ထမ်းတွေအကုန်လုံးကလည်းကျွန်တော်တို့တက်ညီလက်ညီနဲ့အလုပ်ကနေမသွားတော့ဘဲနဲ့လုပ်နေကြတယ်ကျွန်တော်တို့ဒီစစ်ကြောင်းမှာပါဝင်လာကြတဲ့မြန်မာနိုင်ငံဆရာဝန်အသင်းရဲ့ကျွန်တော်တို့ trauma care လုပ်တဲ့ not ticket တန်ရာတွေအတွက်ကိုလေ့ကျင့်ထားတဲ့ဆရာဝန်များအဖွဲ့ကလည်းဒီသူနာပြုရှင်တွေနဲ့လိုက်လာဆောက်ရှောက်เนาะအဲ့တော့တန်တဲ့ဒေသမှာရှိတဲ့ဆရာဝန်တွေလည်းဝင်ပါနေကြတယ်အဲ့တော့ဒါတရားကျွန်တော်တို့ကျင့်ဝတ်နဲ့မညီဘူးလို့ပြောနေကြတာရှိတယ်အဲ့တော့ကျွန်တော်တို့ကစီးပညာကျင့်ဝတ်မှာ Hippocrates လက်ထက်ထဲကမတရားမှုကိုကျွန်တော်တို့လက်မခံဘူးเนาะ unjustice ဆိုတာကိုเนาะကျွန်တော်လက်မခံဘူးဆိုတာဆရာဝန်တွေကဟိုးတဲကွာ Hippocrates လည်းကျွန်တော်တို့ရဲ့စီးပညာကျင့်ဝတ်ထဲမှာရွတ်ထားတယ်ကျွန်တော်တို့သစ္စာတိုင်တယ်ထားတဲ့ထဲမှာပါတယ် နော်ဒီပြင်ကမ္ဘာဆရာဝန်များအသင်းကထုတ်ပြန်ထားတဲ့ကျင့်ဝတ်ဆိုင်ရာလမ်းညွှန်ချက်တွေထဲမှာဒီ unethical behavior ပေါ့နော်ကျင့်ဝတ်နဲ့မယောညီသောအပြုမှုကိုပြုစီမဲ့ဥပဒေများကိုစန့်ကျင်သည် physicians disobey law that demands unethical behavior and injustice ဆရာဝန်များကိုတရားမျှတဖို့မရှိစေသောတို့ဒီမှာကျင့်ဝတ်နဲ့မယောညီသောအလုပ်များလုပ်ကိုင်ရန်ထုတ်ပြန်ထားသောဥပဒေများကိုဆရာဝန်များသည်ရင်ဆိုင်ရပါမည်ဆိုတဲ့ကျွန်တော်တို့ရဲ့ကျင့်ဝတ်ရှိတယ်အဲဆရာဝန်တွေကိုအတင်းအဓမ္မထိုင်းစီခြင်းနှိပ်ကွခြင်းအတင်းအဓမ္မလုပ်ငန်းဝင်ခိုင်းခြင်းပေါ့နော်စစ်စစ်ရေးစီကျွန်တော်ဆေးရုံနေမှာစစ်တပ်များတက်ဆွဲခြင်းကျွန်တော်ဆရာဝန်များတွေကိုအမိန့်နဲ့ကျွန်တော်ညွှန်ကြားခြင်းတရားကျွန်တော်စန့်ကျင်ရမယ်တာဝန်တရားအနေနဲ့ရှိတယ်ယနေ့ကာလမှာဆရာလူနာတယောက်တည်းကိုကျွန်တော်တို့ကြည်ဒါမို့တော့တတိုင်းတပီလုံးကလူနာလို့မြင်သွားတယ်ဆိုရင်ဆရာဝန်တွေရဲ့ယနေ့ civil disobedience movement ကကျင့်ဝတ်နဲ့လျော်ညီရလို့ကျွန်တော်ပြောလို့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောလူနာတွေအတွက်ဆရာတို့ဒီအသေးစိတ်ပေါ့နော်ကုသရေးဆိုင်ရာဖြစ်စင်ထားမှုတွေရော
ကျွန်တော်တို့ကတော်များကစီယုံနေပြဆိုင်သွားတယ်လက်ရှိလူနာတွေကိုကျွန်တော်ပြည့်ပေတာမဟုတ်ပါဘူးလက်ရှိလူနာတွေကိုဆုံးခန်းတိုင်အောင်ကြည့်ပေးတယ်လူနာအစ်စ်များကိုတော့ကျွန်တော်တို့မိမိဆုံးဖြတ်ချက်နဲ့ကုသတဲ့နေရာတွေကိုသွားကြပါဒါပေမဲ့တချို့နေရာတွေကကျွန်တော်အရေးပေါ်တွေနောက်ကရနာပစ်ခတ်တာရှိခဲ့သည်ရှိသောချိခိုက်တိုင်ရာတွေရှိခဲ့သည်ရှိသောအရေးပေါ်ဦးတက်ရောက်တော့လုဆောင်ပေးနေရတဲ့အများကြီးရှိပါသေးတယ်အဲ့တော့ကျွန်တော်ကပူပေါင်းပြီးတော့ဒီဆီယံဝန်တွေကပုဂ္ဂလိကဆေးရုံတွေမှာပြန်ပြီးတော့ဒီလူနာတွေကိုအခမဲ့ကျွန်တော်လုပ်ပေးမယ်ဆေးရုံကြီးတော့အစိုးရဆေးရုံကြီးတော့ပိတ်ပလိုက်ပြီးဘာကြောင့်လဲဆိုအစိုးရအမိန့်ညွှန်ကြားချက်တွေကိုကျွန်တော်မလိုက်နာဖို့တာဝန်အရကျွန်တော်မှဖီဆန်ဖို့ကျင့်ဖို့ကရှိနေတယ်ပထမတော့ကတော့ကိုဗစ်ကိုကတ်ခွင့်နဲ့ကျွန်တော်တို့ကာကွယ်ခဲ့ကြပြီးအခုအများဆုံးကတ်ကြရောက်မဲ့စစ်အာဏာရှင်ကတ်ဆိုးကြီးကိုကျွန်တော်တို့အားလုံးပြည်သူလူထုအားလုံးကကျွန်တော်တို့ဝိုင်းဝန်းပြီးတော့တွန်းလှန်ကာကွယ်အိုက်ဖက်ဖို့လုပ်နေကြခြင်းဖြစ်ပါတယ်ခင်ဗျအဲ့တော့အားလုံးတော့ယနေ့ဆန္ဒပြရတဲ့ပုဂ္ဂိုလ်များဘေးရန်ကင်းရှင်းပြီးတော့ကိုဗစ်အာဏာကိုလည်းထိန်းချုပ်နိုင်ပါစေလို့တော့ကျွန်တော်ကတော့ဆန္ဒပြပါတယ်ခင်ဗျ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ